မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မကဇူလိုင်မျိုးပါ။ဒီတစ်ပတ်အတွက်ပထမဆုံးတင်ပြပေးချင်တာက RFA ကတဆင့်လူပြောက်ကြီးညာပေးပါဆိုပြီးတော့အကူအညီတောင်းလာတဲ့စာပါ။ရန်ကုန်တိုင်းတောင်တကုန်မြို့နယ်104ရပ်ကွက်မှာနေထိုင်တဲ့အသက်15နှစ်အရွယ်မတ်မိုးပွင့်ဖြူပျောက်သွားလို့ပါဆိုပြီးတော့ဓာတ်ပုံနဲ့တကွမိသားစုကအကူအညီတောင်းလာတာပါ။9လပိုင်း22ရက်နေ့နေ့လယ်ပိုင်းက104ရပ်ကွက်ရွှေဝါဝင်းထိပ်ကနေအတော်အင်ကိုသွားတဲ့လမ်းမှာပျောက်သွားခဲ့တာပါတဲ့မတ်မိုးပွင့်ဖြူပျောက်ဆုံးနေတာကိုရက်ွက်လူကြီးကိုတော့အကြောင်းကြားထားပြီးတော့ဒီကလေးပျောက်နေတာကြောင့်မိသားစုဝင်တွေအလုံးစိတ်ပူနေကြပါတယ်မတ်မိုးပွင့်ဖြူကိုတွေ့ခဲ့ရင်ဖြင့်ကိုခင်မဝင်းရဲ့ဖုန်းနံပါတ် 3968633114 နဲ့ကိုအုတ်ကာရဲ့ဖုန်းနံပါတ် 3969953653 ကိုဆက်သွယ်ပေးပါဆိုပြီးတော့ပြောပြအကူအညီတောင်းလာပါတယ်ရှင်အခုဆက်ပြီးတော့ကြောက်ပထောင်းဘက်ကပြပို့လာတဲ့စာကိုတင်ပြပါမယ်။ RFA ရဲ့သတင်းတွေကိုနေ့စဉ်မနက်တိုင်းနားဆင်ပြပါရယ်။ RFA ပေးစာပြန်စာအစီအစဉ်ကိုလည်းတောက်ကြနေတိုင်းနားထောင်ပြတာမို့ကျမတို့ရွာဘက်အခြေအနေလေးကိုတင်ပြခြင်းလို့ပါဆိုပြီးတော့ပြပို့လာတာပါ။ကြောက်ပထောင်းမြို့နယ်ကမြို့နယ်အလံဝေးတဲ့ရွာငယ်စနေပုတ်တွေမှာစစ်ကောင်စီတပ်ကတရွာကိုယောက်ျားသားအယောက်20ဆိုပြီးတော့လာတောင်းနေပါတယ်တဲ့။ကျမတို့ရွာတွေကမြို့နယ်ဝေးပြီးဖွံ့ဖြိုးမှုနောက်ကြပါရယ်။မီယိုဖလာလေယာလှုပ်ရှားကြပြီမဲ့တောင်တကြီးရဲ့လို့မရှိကြပါဘူးမုလေဝသားကလည်းမမှန်တာမို့ရွာတွေကယောက်ျားသားတွေကထိုင်းနဲ့မလေးရှားကိုသွားပြီးတော့မိသားစုအတွက်ရုန်းကန်နေကြရတာပါဒါကြောင့်မို့ရွာမှာယောက်ျားသားတန်တန်မာမာမရှိတော့သလိုရွာငယ်တွေမို့ယောက်ျားသား20လည်းမပြည့်ပါဘူးဒါကိုစစ်ကောင်စီတပ်ကတရွာကိုယောက်ျားသား20ဆိုလို့ရွာကလူတွေစိတ်တော့ကရောက်နေကြရပါတယ်ကြောက်ပထောင်းမြို့နယ်ကမြို့နဲ့နီးတဲ့တခြားရွာတွေကိုလိုက်မေးကြည့်တော့သူတို့ရွာတွေမှာအဲ့ဒီလိုလာမတောင်းဘူးလို့ပြောပါတယ်။ဒီအကြောင်းလေးပြောချင်လို့ပါ။အခုစာရေးပြီးပို့တဲ့သူရဲ့နာမည်နဲ့ရွာနာမည်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့ RFA ကိုပေးပို့ရင်ဖွင့်လာပါတယ်ရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ Viber နဲ့ဆက်နေဖုန်းနံပါတ် 239-235-4218 ကိုဆက်သွယ်နိုင်ပါတယ်။
ခုဆက်ပြီးတော့ရန်ကုန်မြို့ကန်တူပြပို့လာတဲ့စာကိုတင်ပြပါအောင်မယ်။ပေးစာပြန်စာအစီအစဉ်မှာထည့်ပေးပါ။တကိုးသမားတွေနဲ့ပတ်သက်ပြီးတော့သတိပေးချင်လို့ပါဆိုပြီးတော့ပေးပို့လာတာပါ။ကျွန်တော်ကရန်ကုန်မြို့လယ်မှာနေပါတယ်။ဒီရက်ပိုင်းမှာရက်ထားတဲ့ကားတွေတဲကပစ္စည်းခိုးတာတွေအများဖြစ်နေပါတယ်တဲ့။ကားနောက်ကြည့်မှန်လို့အသေးလေးကစပြီးတော့ကားနဲ့ပတ်သက်တာမှန်သမျှရောဒီကားထဲမှာထားသမျှပတ်စံအပါအဝင်အရာအလုံးကိုခိုးနေကြတာပါ။လန်တလန်ထဲမှာကိုညတိုင်းအနည်းဆုံးကားတစ်စီးအဖောက်ခံရပါတယ်တဲ့မြို့လေကောင်မာကိုဒီလိုအတင့်ရဲနေတာမို့ပြည်သူတွေသတိထားစေချင်ပါတယ်ပြည်သူတွေအားလုံးသခိုးသမျှရန်ကနေအမြန်ဆုံးလွတ်မြောက်နိုင်ပါစေကျေးဇူးပြုပြီးတော့ပေးပို့တဲ့အကောင့်နံပါတ်ကိုမဖော်ပြပါနဲ့ဆိုပြီးတော့ပြောပြလာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းနဲ့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
ခုတစ်ခါတင်ပြချင်တာကတော့ဘကိုးဘက်ကပေးစာပါ RFA ပေးစာပြန်စာအဖွဲ့မင်္ဂလာပါရင်ဖွင့်ပြရစီဗျာကျွန်တော်ကဘကိုးကကားသမားတစ်ယောက်ပါမိသားစုစောင့်ဝင်နေရေးအဆင်မပြေလို့အိမ်ကရှိတဲ့ကားကိုထုတ်ပြီးတော့ဘကိုးစိတ်ယုံကြည်နာမှာကားအော်ဒါအငှားလိုက်ပါတယ်ဒီတနွေလုံးအဲ့ဒီနားကကျွန်တော်တို့ကားသမားတွေစုပြီးတော့လှုပ်ထားတဲ့တာလပတ်အမိုးတဲလေးကိုစီပင်ကလူတွေကဖြတ်ဆိုရင်ဖြတ်ပေးပါတယ်ဒီလိုနဲ့ကျွန်တော်တို့ရှာစားခဲ့တာအဆင်ပြေပါတယ်အခုကမိုးရွာပြီဆိုတော့မိုးရွာရင်ခိုစရာနေရာမရှိလို့ကျွန်တော်တို့ရဲ့တာလပတ်အမိုးတဲလေးကိုမဖြတ်ပါနဲ့လို့စီပင်ကတာဝန်ရှိသူတွေကို RFA ကတဆင့်အသနာခံပါရစေကျွန်တော်နာမည်နဲ့အကောင့်ကိုတော့မဖော်ပြပါနဲ့ RFA ရေကျေးဇူးတင်ပါတယ်ဆိုပြီးတော့ပေးပို့လာပါတယ်ရှင်ဒီတစ်ပတ်အစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေအနေနဲ့ရရက်က RFA ပြည်သက်တွေအနေနဲ့ပြောပြရင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာကန်တာကိုလိမ့်မှုပြီးတော့ RFA ရဲ့ Facebook Messenger ကနေပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 239-235-4218 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပရိသတ်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်